Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ20ရက်နေ့ဗုဒ္ဓဦးနေ့ညနေခင်းဖီဝေးစီစဉ်တွေကိုမင်းခင်ပြောင်းစုမျိုးတော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတူမီတာ19.25လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်တော်စုမှာခွန်စနစ်ပြည့်ဝင်ပြောင်းလဲရေးဥပဒေထက်ကိုအင်္ဂါနေ့နောက်မိုက်မှာပဲထက်လွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်ဆန်းစစ်ဆေးသူရန်ဤလီကိုမြန်မာနိုင်ငံဝန်ကြီးပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဆွေကညှင်းဆန်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တငီထိုင်တဲ့သူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းပြီးမှသောတာရှင်နဲ့နားဆင်ကြရမယ်ဒီမှာမြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်အတွက်ပြည်ဝင်ခွင့်တားမြစ်တဲ့သတင်းနဲ့ပတ်သက်ပြီးတော့
ဒီအခုတစ်ချိန်ညှင်းပယ်တာနဲ့ပတ်သက်လို့ကတော့နိုင်ငံတော်အနေနဲ့သူဆောင်ရွက်တဲ့လုပ်တစ်ခုကိုစင်စားဝေဖန်ပြီးတော့ဆုံးဖြတ်တယ်ပြည်သူလူထုရဲ့သဘောထားစံတော်
မြန်မာနိုင်ငံလူ့ခွင့်ကော်မရှင်ဒုဥက္ကဋ္ဌဦးစင်မြန်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါအပြင်ကချင်လွတ်လပ်ရေးအဖွဲ့နဲ့အစိုးရတပ်မတော်ကြားဆက်ဖြစ်နေတဲ့တိုက်ပွဲသတင်းအပြင်မြောက်ကိုရီးယားရဲ့စိုက်ဘာတိုက်ခိုက်မှုအကြောင်းစာအုပ်တွေကိုလည်းဒီညနေမှာနာဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တငီထိုက်တို့ကကြီးညာပေးသွားမှာပါရှင်။
အမေရိကန်ပြည်ထောင်စုမှာခွန်စနစ်ပြည့်ဝင်ပြောင်းလဲရေးဥပဒေတရက်ကိုအင်္ဂါနေ့နောက်မိုင်းမှာပဲထက်လွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။ဝန်ကြီးခွန်ရှော့ချရေးနဲ့အလုပ်ကံရရှိအဲဥပဒေကိုမဲခွဲချိန်မှာရှိနေကြတဲ့ Republican ထက်လွှတ်တော်အမတ်50ယောက်ကထောက်ခံမဲပေးခဲ့ကြပြီး Democrat အမတ်48ယောက်ကကန့်ကွက်မဲပေးခဲ့ကြတာပါ။ခွန်စနစ်ပြင်ဆင်ရေးလွှတ်တော်ကအတည်ပြုနိုင်ခဲ့တဲ့အတွက်သမ္မတဒေါ်နယ်ထရန့်မဲဆွဲစည်းရုံးစင်မှာပေးခဲ့တဲ့ကိရိကို counter for line နိုင်တယ်လို့လွှတ်တော်ရင်းက Republican တွေအတွက်အရေးကြီးတဲ့ဥပဒေတရက်ချမှတ်ရမှာလဲအောင်ပွဲတရက်ဖြစ်ခဲ့ပါတယ်။တယ်လို့တော့ဘာနာရီ30ရေးရကော်မတီဥက္ကဋ္ဌ Republican Party ကိုယ်စားလှယ် Mike Anzi ကတော့နှစ်ပေါင်း30ရဲ့အတွင်းအခွန်စည်းချက်မှုစနစ်ပြည့်ရင်ပြောင်းလဲရေးအကြီးအကျယ်လုပ်နိုင်ခဲ့တာဟာတမိုင်းဝင်ခိုက်တန်တစ်ခုဖြစ်ကြောင်းပြောဆိုခဲ့တာပါတယ်လို့တော့ဘာနာရီကော်မတီကထိတ်တန့် Democrat အမတ် Ryan Wyden ကတော့ American လူလက်တန်းစားတွေကို Republican Party ကတရားဝင်ကြောခိုင်းလိုက်တဲ့ဥပဒေတရားဖြစ်မေ့ပြောင်းနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ခွန်ဥပဒေအသစ်မှာတော့စီးပွားရေးလုပ်ငန်းကြီးတွေရဲ့ဝင်ငွေကုန်ကိုအပိတန်ရှင်းချသတ်မှတ်ထားပြီးအမေရိကန်လက္ခဏာစာဝန်ထမ်းတွေရဲ့ဝင်ငွေကုန်ကိုတော့ယာယီရှင်းချပေးထားတာပါလူချိုင်များတဲ့ဝင်ငွေကုန်တက်တာဝင်အစီအစဉ်တွေကိုလည်းကန့်သက်ထားတဲ့ဥပဒေသေးရအမေရိကန်ဆူရရဲ့ကျွေးမြီပမာဏဟာ10နှစ်အတွင်း1 trillion ထိတိုးလာနိုင်ပါတယ် Republican တွေကလူများစုပြည်ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာလည်းမနေ့တုန်းကပဲ Republican တွေကတခက်နဲ့မဲပေးပြီးဥပဒေချမ်းကိုအတည်ပြုခဲ့တာပါထက်လွှတ်တော်မှာပြင်စစ်ချက်တချို့ထက်သွင်းခဲ့တဲ့ဥပဒေကိုတော့ဒီကနေ့အောက်လွှတ်တော်မှာပြန်လည်မဲခွဲအတည်ပြုပြီးရင်သမ္မတထံပြေဖို့ပြီးလက်မှတ်ရေးထိုးအတည်ပြုရမှာဖြစ်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေရဲ့ချင်းချမှုတွေကိုဆန့်ကျင်ပြီးညီညွတ်မှုကိုပြသတဲ့အနေနဲ့ကနေဒါနိုင်ငံမှာနောက်လာတဲ့နိုင်ငံပေါင်း16နိုင်ငံရဲ့ညီလာခံတစ်ခုကိုအမေရိကန်နဲ့ကနေဒါတို့ကမကထလို့ချင်းပါချဖို့ရှိနေပါတယ်။ဆွေးနွေးပွဲကိုတော့လာမယ့်ဇန်နဝါရီလ16ရက်နေ့ဘန်ကူးဗားမြို့မှာချင်းပါမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီး Chrystia Freeland တို့ကမနေ့အင်္ဂါနေ့ကကြေညာလိုက်တာဖြစ်ပါတယ်။ကနေဒါနိုင်ငံမြို့တော် Ottawa မှာအမေရိကန်နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးနှစ်ဦးတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာဖြစ်ပါတယ်။နျူကလ িয়ার နဲ့ပဲတင်းတက်ဒုံးကျည်စမ်းသပ်မှုတွေကိုအရှိန်မြှင့်လှုပ်လာတဲ့မြောက်ကိုရီးယားအစိုးရကိုကဘာကဝိုင်းပြီးတော့ဖိအားပေးနိုင်ရည်ရွယ်ပြီးအခုညီလာခံကိုကျင့်ပါတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးတီလာဆန်ကပြောပါတယ်။အမေရိကန်ပြည်ထောင်စုအရှေ့ပိုင်းထိရောက်နိုင်ခြေရှိတဲ့ပေရင်တက်တိုက်ချင်းပြစ်ဒုံးကျည်တဲ့ကိုပြီးခဲ့တဲ့လနောက်ပိုင်းမှာမြောက်ကိုရီးယားတို့ကစမ်းသပ်ပစ်လို့ခဲ့ပါတယ်။
ကျေရွှေလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့အပေါ်ဆုံးဖြတ်ချက်တရားချမှတ်ရေးကုလသမဂ္ဂထရီညီလာခံမှာကြာသပတေးနေ့အထူးစည်းဝေးတရားခေါ်ယူဖို့စီစဉ်ထားပါတယ်။အထူးစည်းဝေးကျင်းပဖို့အဆိုပြုခဲ့တဲ့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းကိုယ်စားလှယ်ရီယက်မန်ဆူအာကတော့ဆုံးဖြတ်ချက်ကိုတခဲနဲ့ထောက်ခံဖို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။အလားတူဆုံးဖြတ်ချက်မူကြမ်းတရားကိုကုလသမဂ္ဂလူညုံရေးကောင်စီမှာတင်းနေလာနေကအီချင်းနိုင်ငံကတင်သွင်းခဲ့ရမှာတော့ကျန်ဖို့ဝယ်စလေးနိုင်ငံကထောက်ခံမဲ့ပေးခဲ့ရပေမဲ့အမေရိကန်ပြည်ထောင်စုကဗီတိုအာနာ3ပယ်ချခဲ့ပါတယ်။ထူထူညီလာခံဆုံးဖြတ်ချက်မူကြမ်းမှာလည်းအလားတူချက်တွေပါဝင်ပေမဲ့လွန်ကျွေးကောင်စီလိုတော့ဆုံးဖြတ်ချက်ဟာအရာရောက်နိုင်မှာမဟုတ်ပါဘူး။ထူထူညီလာခံဆုံးဖြတ်ချက်တွေဟာမဖြစ်မနေလိုက်နိုင်ရမှာမဟုတ်ပေမဲ့နိုင်ငံရေးအရာအကျိုးဆက်တွေတော့ရှိလာနိုင်ပါတယ်။ထရီနီလာကမှာမဲမခွက်ခင်မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတော့တခြားနိုင်ငံတွေမဲပေးတာကိုစောင့်ကြည့်သွားမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ကိုပြန်စီရင်ခံမှာဖြစ်ကြောင်းပြောဆိုခဲ့တာပါ အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုပြီးတယ်လ်အဗီမြို့ကအမေရိကန်တန်ယုံကိုပါပြောင်းရွှေ့ခြေဆိုင်မဲ့အစီအစဉ်ဟာပဂရိခြေနေကိုလက်ခံခဲ့တဲ့လောက်ရဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်။ဝေဖန်သူတွေကတော့အစ္စရေးနဲ့ပါလက်စတိုင်းကြားညဉ့်ညဉ့်ဆက်ဆက်ညှိနှိုင်းရမှာဂျေရုဆလင်မြို့နယ်ပတ်သက်လို့လည်းထက်သွင်းဆွေးနွေးဆုံးဖြတ်ဖို့ကုလသမဂ္ဂနဲ့အမေရိကန်ရဲ့ကာလချာရှည်ကိုင်ဆွဲထားတဲ့မူဝါဒကိုသမ္မတထရန့်ရဲ့ညဉ့်ညဉ့်ချက်ကစန့်ကျင်ရာရောက်ကြောင်းပြောဆိုနေကြပါတယ်။
အမေရိကန်ရဲ့စီးပွားရေးပေါ်မှာအမေရိကန်၃ပုံ၂ပုံလောက်ကအကောင်းမြင်ထားကြပါတယ်။ဒါပေမဲ့ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုနဲ့တခြားကိစ္စရပ်တွေအပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ကင်တွယ်ပုံအပေါ်မှာတော့မထောက်ခံကြပါဘူး။ကီနီပစ်တက္ကသိုလ်ရဲ့အခုနောက်ဆုံးထွက်ပေါ်လာတဲ့စစ်တမ်းမှာတော့မဲပေးသူတွေရဲ့63ရာခိုင်နှုန်းကအမေရိကန်စီးပွားရေးကသိပ်ကောင်းတယ်။ဒါမှမဟုတ်လည်းကောင်းတယ်လို့ရှုမြင်ကြပါတယ်။34ရာခိုင်နှုန်းကတော့အမေရိကန်စီးပွားရေးကတိတ်မကောင်းလာဘူးလို့ပြောကြပါတယ်စစ်တမ်းမှာပါဝင်သူတွေရဲ့၄ပုံ၃ပုံကငွေရေးချေးရေးပြည်လဲတဲ့အခြေအနေကောင်းတယ်လို့ဖြေကြပြီး၄ပုံ၃ပုံကတော့ငွေရေးချေးရေးမပြည်လဲဘူးလို့ဖြေဆိုကြပါတယ်ဒါပေမဲ့စီးပွားရေးအပေါ်သမ္မတထရန့်ရဲ့ကင်တွယ်ဆောက်ရွက်မှုအပေါ်မထောက်ခံသူက51ရာခိုင်နှုန်းရှိပြီးထောက်ခံသူ44ရာခိုင်နှုန်းရှိပါတယ်အမေရိကန်စီးပွားရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကိုသမ္မတထရန့်ထက်ပိုပြီးတော့ထောက်ခံထားကြပါတယ်။သမ္မတဟောင်းအိုဘားမားကိုထောက်ခံသူ45ရာခိုင်နှုန်းရှိပြီးထရန့်ကိုထောက်ခံသူကတော့43ရာခိုင်နှုန်းပဲရှိပါတယ်။လက်ရှိအလုပ်လက်မဲ့နှုန်းက 4.1 ရာခိုင်နှုန်းရှိပြီး18နှစ်တာကာလအတွင်းအနှိမ့်ဆုံးဖြစ်ပါတယ်။စတော့ဈေးကွက်အညွန့်ခိမ့်တွေဟာလည်းအမြင့်ဆုံးအခြေအနေကိုရောက်နေတာဖြစ်ပါတယ်ရှင်။
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်အတန်မြန်မာဘာသာစီစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်ခွင့်ရေးအထူးစုံစမ်းစစ်ဆေးသူရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာအစိုးရကငြင်းဆန်လိုက်ပါတယ်။ရှင်းလာတဲ့မြန်မာနိုင်ငံကိုတွားရောက်ပြီးလွတ်ခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ရှိနေတဲ့အချိန်မှာပဲခွင့်ပြုတော့မှာမဟုတ်တဲ့အကြောင်းမြန်မာအာဏာပိုင်တွေကအကြောင်းကြားခဲ့တယ်လို့အထူးကိုယ်စားလှယ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာအစိုးရရဲ့ဆုံးဖြတ်ချက်ပေါ်နားမလည်နိုင်အောင်ဖြစ်ခဲ့ရတယ်လို့စစ်ပြက်မိကြောင်းလည်းပြောဆိုခဲ့ပါတယ်။လူခွေရထုတ်ကိုယ်ရဲ့လုပ်ငန်းတွေမှာပူပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့တာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းကတခြားနေရာတွေမှာစိုးစိုးဝါးဝါးအခြေအနေတွေပေါ်ပေါက်နေတဲ့လက္ခဏာဖြစ်ရှုမြင်နေကြောင်းလည်းပြောဆိုခဲ့တာပါလွန်ခဲ့တဲ့သတင်းနှစ်ပတ်မှာတုန်းကပဲကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကအထုတ်ကိုယ်စားလှယ်ကိုရည်ညွှန်းပြီးမြန်မာအစိုးရဟာကုလသမဂ္ဂနဲ့ပူပေါင်းဆောင်ရွက်နေကြောင်းကိုကပြောဆိုခဲ့တာကိုလည်းကြေညာချက်မှာထောက်ပြထားပါတယ်ဒါပေမဲ့လည်းဇူလိုင်လတဲ့မြန်မာနိုင်ငံခီးစဉ်ပြီးပြောဆိုခဲ့တဲ့မှတ်ချက်ဟာဗက်လိုက်ပြီးမျှတမှုမရှိဘူးဆိုပြီးအခုနောက်ဆုံးဆုံးဖြတ်ချက်ကိုမြန်မာအစိုးရကချမှတ်ခဲ့တာဖြစ်ကြောင်းလည်းပြောဆိုထားတာပါမြန်မာအစိုးရအနေနဲ့ဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားဖို့မျှော်လင့်ကြောင်းလည်းလူခွင့်အထူးဆောင်စစ်ဆေးသူကပြောဆိုခဲ့ပါတယ်ကုလသမဂ္ဂလူခွင့်ကောင်စီနဲ့ထရီညီလာခံမှာအစိုးရကစတင်ပြဖို့လူခွင့်ထုတ်ကိုယ်စရာတနစ်ကိုနှစ်ချိန်သက်ဆိုင်ရာနိုင်ငံကိုတွားရောက်ဆောင်ဆန်းရတယ်လို့2014ခုနှစ်ကမြန်မာနိုင်ငံဆိုင်ရာထုတ်ကိုယ်စရာဖြစ်စတင်တောင်းယူခဲ့တဲ့ရန်ဟီလီဟာမြန်မာနိုင်ငံကို6ချိန်ရောက်ရှိခဲ့ပြီးဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ချုပ်ပေါက်မှုတွေကျူးလွန်နေတယ်လို့ဆိုတဲ့ဆွဆွဲချက်တွေအကြီးအကျယ်ထွက်ပေါ်ရာကကုလသမဂ္ဂလူခွင့်ကော်မရှင်ကအချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းပြီးမြန်မာနိုင်ငံကိုဆီလွတ်ဖို့စီစဉ်ခဲ့ပေမဲ့လည်းမြန်မာအစိုးရကတော့ပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးဆိုပြီးလက်မခံပဲငြင်းဆန်ထားတာလည်းဖြစ်ပါတယ
်ဖန်ခံထားတဲ့ Writers သတင်းတောင်နှစ်ဦးကိုပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဥရောပသမဂ္ဂ EU တို့ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ် Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာအစိုးရရဲ့လျှို့ဝှက်အချက်လက်ဆက်ရွယ်စတမ်းတွေလက်ဝဲတွေ့ရှိမှုနဲ့မြန်မာအစိုးရလျှို့ဝှက်ချက်အဥပဒေနဲ့အမှုဖွင့်ပြီးတော့စစ်ဆေးနေတာဖြစ်ပါတယ်။ပြစ်မှုထင်ရှားရင်တော့ထောင်ဒဏ်14နှစ်ထိကြာခံရနိုင်တာပါ။ဖမ်းခံထားရတာသတင်းတစ်ပတ်ကျော်လာပြီဖြစ်ပေမဲ့သူတို့ကိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းမသိရသလိုမိသားစုရှေ့နေတို့နဲ့လည်းတွေ့ခွင့်မရသေးပါဘူး။ဖမ်းဆီးထားတဲ့သတင်းတောက်နှုတ်အတွက်အထူးစိုးရိမ်နေပြီးချက်ချင်းပြန်လွှတ်ပေးဖို့တောက်ဆိုကြောင်းအမေရိကန်အစိုးရနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနေ့အင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဖန်ခံထားတဲ့ Writers သတင်းတောင်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဥရောပသမဂ္ဂ EU ကလည်းတောင်းဆိုတာပါပြည်ပအခြေစိုက်သတင်းအေဂျင်စီ Writers ရဲ့သတင်းတောက်တွေကမောင်တော်ဘူးတီတောင်ဒေသမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထံကနေ သတင်းတွေနဲ့အရေးကြီးအထောက်အထားတွေကိုရယူပြီးပြည်ပသတင်းဌာနတွေကိုပေးပို့ဖို့တရားမဝင်သတင်းရယူခဲ့တာလို့လည်းမြန်မာအစိုးရကစွပ်စွဲထားပါတယ်ရှင
်။ယမန်နိုင်ငံကဟူသီတပုံတွေကိုလက်နက်အကူအညီပေးရနေတယ်လို့အမေရိကန်ကစွပ်စွဲနေတာတွေကအခြေမြစ်မရှိတဲ့အကြောင်းအီရန်နိုင်ငံချိုင်းဝန်ကြီးယာဗစ်ဇာရစ်ကပြောဆိုလိုက်ပါတယ်။ပြင်မဲ့ယမန်နိုင်ငံသားတွေတည်ချင်နေရတဲ့ဘုံကျဲတက်ခတ်မှုတွေကိုအားပေးနေတဲ့အပေါ်ဖုံးကွယ်ထားပြီးအထိပ္ပယ်မဲ့ဆွဆွဲနေတာဖြစ်တဲ့အကြောင်းနဲ့အမေရိကန်ရဲ့လို့ရရန်လူရဲ့လို့ရဖြစ်ကြောင်းလဲနိုင်ငံပိုင် IRNA သတင်းကနိုင်ငံရေးဝန်ကြီးကိုကိုးကားဖော်ပြခဲ့တာပါ။ယမန်နိုင်ငံက2014ခုနှစ်မှာယမန်မြို့တော်ကိုတင်ပတ်ထားတဲ့ဟူသီတပုံတွေကိုအားပေးထောက်ခံနေတာဖြစ်ပေမဲ့လည်းလက်နက်ထောက်အကူအညီထောက်ပံ့နေတဲ့သတင်းတွေကိုတော့ညှင်းဆန်နေတာဖြစ်ပါတယ်။
စပိန်နိုင်ငံကတ္တလိုနီးယားဒေသဆိုင်ရာရွေးကောက်ပွဲတွေကိုမနေ့ပြန်ကြာသပတေးနေ့မှာကျင်းပဖို့ရှိနေချိန်ဒီကနေ့ဗုဒ္ဓဟူးနေ့ညနေပိုင်းမှာတော့ကတ္တလိုနီးယားလွတ်လပ်ရေးကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားမဲဆန္ဒရှင်တွေကိုအပိတ္တမဲဆွယ်စည်းရုံးနေကြပါတယ်အကျိုးစစ်တမ်းတွေမှာတော့ရွေးကောက်ပွဲရလဒ်တွေကပြက်ပြက်သားသားကွာခြားမှုရှိမှာမဟုတ်ဘူးလို့ဖော်ပြနေကြတာပါကိုပိုင်အုပ်ချုပ်ခွင့်ရကတ္တလန်ဒေသဆိုင်ရာလွှတ်တော်ကပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းမှာကတ္တလန်လွတ်လပ်ရေးကိုကြေညာခဲ့ပြီးတဲ့နောက်စပိန်ဗဟိုအစိုးရကကတ္တလန်အစိုးရနဲ့ဒေသဆိုင်ရာလွှတ်တော်ကိုဖျက်သိမ်းထိန်းချုပ်ခဲ့ပြီးတဲ့နောက်အခုရွေးကောက်ပွဲကျင်းပဖို့ဖြစ်လာခဲ့တာပ
ါ။ကိုအောင်လုံးဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်အတွက်ပြည်ဝင်ခွင့်တားမြစ်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်ရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပေးဖို့မြန်မာအစိုးရကငင်းဆန်လိုက်တာဟာနိုင်ငံတကာဖိအားတွေနဲ့အတူပိုဆိုးရွားတဲ့အခြေအနေတွေပေါ်ပေါက်လာနိုင်တယ်လို့လူခွင့်အဖွဲ့တွေကဝေဖန်လိုက်ပါတယ်။ဒါပေမဲ့လိုအပ်ချက်အရရန်ဟီလီခရီးစဉ်ကိုအစိုးရကတားမြစ်ခဲ့တာဖြစ်နိုင်ကြောင်းမြန်မာနိုင်ငံအမျိုးသားလူခွင့်ကော်မရှင်ကပြောပါတယ်။ကိုညဝင်းအောင်ကစူးစီးတင်ဆက်ထားပါတယ
်။လာမယ့်ဇန်နဝါရီလတဲ့မြန်မာနိုင်ငံကိုသွားပြီးလူအခွင့်အရေးအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ရှိတဲ့ကုလသမဂ္ဂလူအခွင့်အရေးအထူးစုံစမ်းစစ်ဆေးသူမစ်ရန်ဟီလီကိုပြည်ဝင်ခွင့်ပေးဖို့ကိုရောပူးပေါင်းဆောင်ရွက်ဖို့ကိုပါမြန်မာအစိုးရကငင်းဆန်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်အပြီးကုလလူအခွင့်အရေးကောင်စီကိုတင်သွင်းတဲ့မစ်ရန်ဟီလီရဲ့အစီရင်ခံစာဟာဘဲလိုက်ပြီးမျှတမှုမရှိတဲ့အတွက်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းမြန်မာအစိုးရကသူ့ကိုအကြောင်းကြားခဲ့တယ်လို့မစ်ရန်ဟီလီရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာရေးထားတာပါ။မြန်မာအစိုးရကအခုလိုဆုံးဖြတ်တာဟာရှုပ်ထွေးလာတဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ဖြစ်နိုင်တယ်လို့သုံးသပ်မိကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဒုဥက္ကဋ္ဌဦးစင်မြိုင်က VOA ကိုပြောပါတယ
်။ဒီအခုတစ်ချိန်ညှင်းပယ်တာနဲ့ပတ်သက်လို့ကတော့နိုင်ငံတော်အနေနဲ့သူဆောင်ရွက်တဲ့လုပ်တစ်ခုကိုစဉ်းစားဝေဖန်ပြီးတော့ဆုံးဖြတ်တယ်ပြည်သူလူထုရဲ့သဘောထားစံတော်ကိုအလေးနဲ့ထားပြီးတော့ဆုံးဖြတ်တယ်လို့ကျွန်တော်ကတော့အဲ့လိုများဖြစ်နိုင်မလားပေါ့ဗျာ။ယူဆတာပေါ့။ဘာလို့လဲဆိုတော့နိုင်ငံတကာနိုင်ငံတို့ရဲ့တရားရှင်တွေများရေးတဲ့အရေးကြီးတဲ့1982ခုနှစ်နိုင်ငံသားပြုမှုဥပဒေကြီးကိုမစ်ဆီယန်လီကပထမအခါမှာပဲဥပဒေပြင်မှာလို့ပြောလိုက်တဲ့အခါကျတော့ကျွန်တော်အနေနဲ့ဆိုလဲတော်တော်လေးပဲကျွန်တော် shock ဖြစ်ပါတယ်။နောက်ကျွန်တော်တို့နိုင်ငံရဲ့လူ့အခွင့်အရေးအတွက်ကျွန်တော်တို့အကျိုးပြုနိုင်မဲ့အကြံပြုချက်မျိုးတွေဆိုရင်တော့လည်းကောင်းတာပေါ့ဗျာ။တခါတရံတော့လည်းဒီဘက်လိုက်မှုတွေမမျှတမှုတွေကတော့ရှိတယ်ဆိုတာမျိုးကတော့ကျွန်တော်တို့လည်းပဲလေးလာခဲ့ကမိတာလေးတွေရှိပါတယ်
။မစ်ဆီယန်ဟီလီရဲ့အစီရင်ခံစာဟာတစ်ဖက်သက်သတင်းအချက်အလက်ပေါ်အခြေခံပြီးဘက်လိုက်တယ်လို့မြန်မာအစိုးရကယူဆခဲ့ရင်သူခီးစဉ်ကိုပိတ်ပင်မဲ့အစားတွေ့သင့်တွေ့ထိုက်တဲ့သူတွေနဲ့ပုံပြီးတွေ့ဆုံနိုင်အောင်စီစဉ်ပေးသင့်တယ်လို့ညီမြချင်းမြန်မာလူအခွင့်အရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်။မစ်ဆီယန်ဟီလီရဲ့နောက်ဆုံးတင်ပြခဲ့တဲ့အစီရင်ခံစာထဲမှာဒီရခိုင်ပြည်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစီရင်ခံတဲ့အချက်အလက်တွေကိုကျွန်တော်တို့အစိုးရဘက်ကတက်ပြီးတော့သဘောကျတဲ့ပုံစံတော့ပါဘူး။တစ်ဖက်ကစောင်းနေတယ်တစ်ဖက်ကပဲတွေးဆနေတစ်ဖက်ရဲ့အယူဆတွေပဲဖော်ပြတယ်ဆိုပြီးတော့ဆွဆွဲချက်တွေကအစိုးရဘက်ကပြောတဲ့နေကြားရပါတယ်။ဘာကြောင့်လဲဆိုတော့သူ့အနေနဲ့တွေးရှိတဲ့နေရာမှာရတဲ့သူတွေနဲ့တွေးဆပြီးတော့ရတဲ့တည်မမှာအခြေခံပြီးတော့ရေးရတာဖြစ်ပါတယ်။အမှန်တကယ်သူ့ကိုပတ်ပေါင်းစုံပါဝင်ပတ်သက်တဲ့သူတွေပေါင်းစုံနဲ့တွေးပြီးတော့တကယ်အဖြစ်မှန်တိုင်းရရှိဖို့အတွက်တံမိုးပေးခြင်းကပုံမူပြီးတော့ကျွန်တော်တို့အဆင်ပြေပါလိမ့်မယ်
။ရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပိတ်ပင်လိုက်တဲ့အတွက်နိုင်ငံတကာဖိအားတွေပိုတိုးလာနိုင်တယ်လို့ Triangle အမျိုးသမီးအဖွဲ့တာဝန်ခံဒေါခင်လေးကပြောပါတယ်
။အခုချိန်မှာကနိုင်ငံတကာအနေနဲ့လည်းမြန်မာပြည်ပေါ်မှာအင်တန်မှပြင်းထန်တဲ့ရည်ရွယ်မှုတွေလုပ်ဖို့လုပ်ဆောင်နေရရှိတယ်လို့ဝေဖန်ရှုတ်ချမှုလည်းအများပြင်းထန်နေတဲ့အချိန်ဖြစ်တဲ့အချိန်မှမှထပ်ပြီးတော့မြန်မာအစိုးရကအခုလိုမျိုးတုံ့ပြန်မှုလုပ်လိုက်တဲ့ဆိုရင်ဒီပေါ်မှာပို့ပြီးတက်ရောက်မှုတွေပိုများလာနိုင်တယ်လို့ကျွန်မ မြင်ပါတယ်အကယ်၍ညနာဟိုနော်မစ်ဆန်ဟီလီရဲ့ report တွေကညတာမှုမရှိဘူးဗလိုင်းမှုရှိတယ်ပဲပြောပေါ့နော်အဲ့ဒါမျိုးတွေတွေ့ရှိရင်လည်းမြန်မာအစိုးရအနေနဲ့သူရောက်လာတဲ့အခါမှာနည်းနည်းချင်းဆိုင်တွေ့ပြီးတော့မှကြကြလက်ကြတေချာဝီဘန်ထောက်ပြတာမျိုးလုပ်တင်တယ
်မစ်ဆန်ဟီလီကိုပိတ်ပင်တာဟာကုလသမဂ္ဂကိုပိတ်ပင်လိုက်တဲ့သဘောဖြစ်ပြီးစိုးကျိုးတွေကိုသာပိုဖြစ်စေလိမ့်မယ်လို့ငွေကြေးအင်းသားများကူညီဆောင်ရှောက်ရေးအဖွဲ့တွဲဘက်အတွင်းမှုကိုဘိုကြီးကထောက်ပြပါတယ
် Special Reporter ကဆုံးဖြတ်ခွင့်ရှိတဲ့သူမဟုတ်ဘူးနောက်သူ့ကိုလည်းရွေးချယ်ထားတာကကုလသမဂ္ဂဒီလူ့ခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကရွေးချယ်ထားတယ်ပြီးတော့အဖွဲ့ဝင်နိုင်ငံတွေကတာဝန်ပေးချက်အရာသူကလူ့ခွင့်ရေးအခြေအနေကိုစုံစမ်းစစ်ဆေးရတဲ့သူပဲဖြစ်တယ်ဖြစ်တဲ့အခါကျတော့သူကသူမြင်တာကိုမြင်တဲ့အတိုင်းပဲသူတင်ပြမှာဖြစ်တယ်သူ့ကိုအစိုးရကနေပဲပိတ်ပင်လိုက်တယ်ဆိုတော့ကဒီကုလသမဂ္ဂတစ်ဖွဲ့လုံးကိုပိတ်ပင်လိုက်တယ်လို့ဖြစ်သွားတာမျိုးရှိပါတယ်။အဲ့ဒီလူမျိုးလုံးရဲ့မျိုးကိုလုံမယ်ဆိုလို့ရှိရင်တော့တေချာစဉ်းစားပြီးမှလုံတဲ့နဲ့စိုးကျိုးတွေကဒီထက်ပိုပြီးတော့များသွားနိုင်တဲ့အနေအထားကိုလည်းဖြစ်သွားနိုင်တယ
်။မစ်ဆန်ဟီလီကတော့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်နားမလည်နိုင်အောင်ဖြစ်ရတယ်လို့စိတ်ပြက်မိကြောင်းပြောခဲ့ပြီးမြန်မာအစိုးရအနေနဲ့ဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားပေးဖို့မျှော်လင့်ကြောင်းလည်းပြောပါတယ်။2014ခုနှစ်ကစပြီးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့မစ်ဆန်ဟီလီဟာမြန်မာနိုင်ငံကို6ကြိမ်ရောက်ရှိခဲ့ပြီးသူ့ရဲ့နောက်ဆုံးအစီရင်ခံစာမှာရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းကိုတင်ပြခဲ့မှုပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့ကချင်နဲ့တက်မရော်ချာတိုက်ပွဲသတင်းကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်မန်စီမြို့နယ်နဲ့တနိုင်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ကချင်လူလက်ရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မန်စီမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဆေးပေးဆောင်ဒုက္ခသည်တွေမန်ဝင်းကြီးဒေသဘက်ကိုထွက်ပြေးနေရပါတယ်။အရင်ကရှိနေတဲ့ဆေးပေးဆောင်ဒုက္ခသည်တွေနေအိမ်မပြတ်နိုင်သေးချိန်မှာနောက်ထပ်ဒုက္ခသည်တွေထွက်ပြေးနေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီအပိုင်းတွေအတွင်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ကချင်ဝစတဲ့လက်နက်ကိုင်အဖွဲ့တွေဟာတရုတ်ပြည်မှာငြိမ်းချမ်းရေးအတွက်တွစ်ဆုံခဲ့တယ်လို့တရုတ်အထူးတန်တမန်မစ္စတာဆွန်ကော့ရှန်ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဟွန်ဆန်းစုကြည်နဲ့တွစ်ဆုံပြီးငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးနေချိန်မှာကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပါတယ်လက်တလောဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
哦他今那些困难嘛嘞蛮辛苦呢产品呢对不起今年年个跌了嘛那你啊嘞你啊嘞东南一当然我唱了就就大家就批发了现在路路批发了哎你蛮这个蛮蛮微薄的那比如我他那有年啊给他一些零年买完了十七八了才回来中间老师的十七八
ပြီးခဲ့တဲ့အပတ်တွင်ကမန်စီမြို့နယ်မန်ဝင်းကြီးဒေသဘက်မှာလေကြောင်းကပါတိုက်ခိုက်တာတွေရှိကြောင်းနဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာထိခိုက်ဒဏ်ရာရတဲ့အခြေအနေကိုတော့အသေးစိတ်မသိရသေးကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။မန်ဝင်းဒေသခံတဦးကတော့ဒီရက်ပိုင်းအတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ရှောင်ဒုက္ခသည်တွေထပ်မံရောက်ရှိလာနေကြောင်းပြောပါတယ
်။မန်ဝင်းကြီးမှာကျတော့ယူအားမှာကျတော့မဖြစ်ပါဘူး။မန်ဝင်းကြီးနေမယ်အကုန်းကုန်းရံဘက်မှာဖြစ်တာ။ဒီဟာနဲ့ကျတော့ဆယ်မိုင်လောက်ရှင်းရှင်းနဲ့အဲ့လိုကွာမှရှင်းကြတယ်။ဒါမဲ့ဘုံတန်ဒီလက်နဲ့ကြည့်ကြတယ်တခါတလေဘုံတောက်ပဲမှာလေအင်တာနက်ဘုံဒီပစ်ချတာဒီစမ်းကြတော့ကြားပါတယ်။တောင်ပေါ်မှာရှိတဲ့လူတွေအားလုံးလည်းစဉ်းစားကြပြီ။ဒီဟာ9ရွာ6ရွာလောက်တော့ရှိပါတယ်။စီးရင်ကျတော့တိကျတော့မရှိပါဘူး။လောလောဆယ်စဉ်းစားတဲ့လူတွေကျတော့အဲကိုယ်ကမျိုးစီမှာကိုမိသားစုစီမှာစားနေကြတယ်။
2012ခုနှစ်တိုက်ပွဲတွေဆက်တင်ဖြစ်ပွားခဲ့တဲ့နောက်မန်ဝင်းကြီးရွာမှာစစ်ဆောင်စခန်း5ခုလောက်ဖွင့်လှစ်ထားပြီးစစ်ဆောင်ဒုက္ခသည်4,000လောက်ခိုးလုံနေပါတယ်။တနိုင်းမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကတော့တနိုင်းမြို့နယ် -10 လောက်အကွာမှာဖြစ်ပွားနေပြီးတနိုင်းမြို့ပေါ်ကိုစစ်ဆောင်တွေထွက်ပြေးလာတာမရှိကြောင်းမြို့ကန်ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်။လောလောဆယ်မှာတော့ဇွန်လကဖြစ်ပွားတဲ့တိုက်ပွဲကြောင့်တနိုင်းမြို့ပေါ်မှာစစ်ဆောင်ဒုက္ခသည်800လောက်ရောက်ရှိနေတယ်လို့ရိခအခက်ခဲနဲ့လည်းကြုံတွေ့နေရပါတယ်။တနိုင်းဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်လာရင်တော့စစ်ဆောင်တွေထပ်မံရောက်ရှိလာနိုင်ကြောင်းလည်းသုံးသပ်ပါတယ
်။ကြီးကျယ်တိုက်ပွဲဖြစ်လာတော့ဆက်တွင်းကျိုးပေါ်လာမှာ။
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတမရော့ဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။27ရာစုပင်လုံတတိယကြိမ်ကျင်းပဖို့ပြင်ဆင်နေချိန်မှာ KIO အဖွဲ့ကို NCA စာချုပ်မှာလက်မှတ်ရေးထိုးဖို့ဖိအားပေးတဲ့အနေနဲ့အခုလိုတမ်ရော့ဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာလို့လေလာသူတချို့ကသုံးသပ်နေပါတယ် KIA ကချင်လက်နက်ကိုင်အဖွဲ့ပါဝင်တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ FPNCC ကနိုင်ငံရေးဆွေးနွေးရေးကော်မတီကအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရမှာကော်မတီအနေနဲ့တစုတစည်းတဲ့ဆွေးနွေးမှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။အစိုးရဘက်ကတော့ FPNCC အနေနဲ့ဆွေးနွေးဖို့ကိုညှင်းပယ်ထားပါတယ်
။ကုမ္ပဏီသတင်းပေးပို့ထားတာဖြစ်ပါတယ်။ခုခါမှာတော့မြောက်ကိုရီးယားရဲ့စိုက်ဘာတိုက်ခိုက်မှုအကြောင်းကိုတင်ဆက်ပေးကြပါမယ်။ပြီးခဲ့တဲ့နှစ်အတွင်းမှာဗြိတိန်၊ဩစတြေးလျ၊ကနေဒါ၊နယူးဇီလန်နဲ့ဂျပန်စတဲ့နိုင်ငံတွေကကွန်ပျူတာကွန်ရက်တွေကိုမြောက်ကိုရီးယားကအွန်လိုင်းကနေပြီးတော့စိုက်ဘာတိုက်ခိုက်မှုကျူးလွန်ခဲ့တယ်လို့ American ထိပ်တန်းရာရှိတွေကအင်္ဂါနေ့တုန်းကပြောလိုက်ပါတယ်။နိုင်ငံပေါင်း150ကျော်ကကွန်ပျူတာပေါင်း23,000လောက်ကိုထိန်းချုပ်ခဲ့တဲ့ WannaCry ဆိုတဲ့ငွေညစ်တောင်းခံလို့ရတဲ့ virus ကိုမြောက်ကိုရီးယားကအသုံးပြုခဲ့တယ်ဆိုပြီးတော့ Internet ဆိုင်ရာကျွမ်းကျင်သူတွေကအတည်ပြုလိုက်ပါတယ်။ဒါအပြင် Bitcoin လိုမျိုး Digital ငွေကြေးခိုးယူတယ်ဆိုပြီးတော့လည်းမြောက်ကိုရီးယားကိုဆွဆဲထားပြီးတော့အခုလိုစိုက်ဘာရာဇဝတ်မှုတွေအတွက်မြောက်ကိုရီးယားအနေနဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့အင်ဗီရောကပြောဆိုသွားပါတယ်။ Slatisa Host Paper ရဲ့သတင်းကိုကိုအောင်ကပြပြပေးပါလိမ့်မယ်
။စိုက်ဘာတိုက်ခိုက်မှုကျူးလွန်သူတွေရဲ့လောက်ရကိုတားဆီးဖို့ကြိုးပမ်းခဲ့တဲ့ကမ္ဘာတဝန်းကအဖွဲ့အစည်းတွေကိုအင်္ဂါနေ့ကအင်ဗီရောမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအမိမေလုံချုံရဲ့အကြံပေး Thomas Bossert ကချီးကျူးပြောဆိုခဲ့ပါတယ
်။ We applaud our corporate partners Microsoft and Facebook especially.
လွန်ခဲ့တဲ့သတင်းပတ်အတွင်းအမေရိကန်အစိုးရအနေနဲ့တာဝန်ပေးခိုင်းစေတာမျိုးမရှိပေမဲ့မြောက်ကိုရီးယား hacker တွေရဲ့တိုက်ခိုက်မှုကိုကိုနီကိုဟန်နဲ့ကာကွယ်တားဆီးပေးခဲ့တဲ့ Microsoft Facebook အပြင်ပူးပေါင်းဆောင်ရွက်ခဲ့သူအားလုံးကိုဂုဏ်ပြုပါတယ်။
မေလအစောပိုင်းကတည်းကစိုက်ဘာတိုက်ခိုက်မှုနဲ့ပတ်သက်ပြီးသတိထားမိတယ်လို့အမိမေလွန်ညိုရေးဌာနကစိုက်ဘာလွန်ညိုရေးဆိုင်ရာကျွမ်းကျင်သူ Janet Manfra ကပြောပါတယ်
We first learned that something unusual was happening from our partners in the Asia Pacific region.
ကမ္ဘာတဝါမဲလ်ဝဲဗိုင်းရပ်စ်တွေပြန့်နှံ့နေတဲ့အချိန်မှာအာရှပစိဖိတ်ဒေသဘက်ကနေတဆင့်ဒီကိစ္စကိုစတင်ခဲ့ပြီးဥရောပဘက်ကလည်းသတင်းချက်လက်တွေရခဲ့ပါတယ်အဲ့နောက်တော့ UK ကအမျိုးသားကျန်းမာရေးဌာနကွန်ပျူတာကွန်ရက်တိုက်ခိုက်ခံရတဲ့အခါမှာတကယ့်ပြဿနာကြီးနဲ့ရင်ဆိုင်နေရတယ်ဆိုတာကိုသတိပြုမိပြီးနိုင်ငံအတွင်းမှာဒီကိစ္စနဲ့ပတ်သက်လို့သတိကြီးကြီးစောင့်ကြည့်နေခဲ့ကြတာပါ
မြောက်ကိုရီးယားဆွေးနွေးနဲ့ဆက်ဆက်မှုရှိတဲ့မြောက်ကိုရီးယား hacker အဖွဲ့တွေကစိုက်ဘာတိုက်ခိုက်မှုကျူးလွန်ခဲ့ကြတာလို့ American ပြည်ထောင်စုနဲ့တခြားကျွမ်းကျင်သူတွေကတညီတညွတ်ထဲခောက်ချက်ချခဲ့ကြပါတယ်စိုက်ဘာလုံခြုံရေးစင်တာကကွန်ပျူတာလုံခြုံရေးဆိုင်ရာကျွမ်းကျင်သူ Fabio Rugi က
North Korea is of course in desperate need of resources.
မြောက်ကိုရီးယားအနေနဲ့ငွေအကြီးအကျယ်လိုအပ်နေပြီးအစိုးရဝင်ငွေအတွက် digital ငွေကြေး Bitcoin တွေရဖို့ malware virus နဲ့တိုက်ခိုက်ခဲ့ပါတယ်။နောက်တစ်ခုကတော့သူတို့အနေနဲ့ဒီလိုလုပ်နိုင်တယ်ဆိုတာကိုပြဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။မြောက်ကိုရီးယားရဲ့လက်ရှိအကျပ်တဲအခြေအနေဟာဆက်ပြီးကြီးထွားလာတယ်ဆိုရင်သူတို့ဘာလုပ်နိုင်တယ်ဆိုတာကဘာကိုပြလိုက်တာပါ။
ဟက်ကာတွေအနေနဲ့လွယ်လွယ်ကူကူတိုက်ခိုက်လို့မရအောင်အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာနဲ့ပူးပေါင်းပြီးတော့ကွန်ပျူတာလုံခြုံမှုအစဉ်တန်းကိုတိုးမြှင့်သွားမယ်လို့ဘော့ဆတ်ကပြောပါတယ်
President Trump has rallied allies and responsible tech companies.
ကမ္ဘာတဝန်းကနည်းပညာကုမ္ပဏီတွေနဲ့ပူးပေါင်းပြီးအင်တာနက်လုံခြုံမှုကိုတိုးမြှင့်လှုံ့ဆော်သွားဖို့လုံခြုံရေးဆန္ဒပြုထားပါတယ်။ဆိုရရီနဲ့နည်းပညာကုမ္ပဏီတွေကြားနောက်ထပ်အချိန်မဆိုင်မဲစိုက်ဘာလုံခြုံရေးတိုးမြှင့်ဖို့ပိုပူးပေါင်းဆောင်ရွက်သွားကြပါလိမ့်မယ်။
အမေရိကန်ခြေစိုက် Sony ရုပ်ရှင်ကုမ္ပဏီ၊စပိန်ဖုန်းကုမ္ပဏီ Telefonica နဲ့ဗြိတိန်အမျိုးသားကျန်းမာရေးဌာနကကွန်ပျူတာကွန်ရက်တွေကိုမြောက်ကိုရီးယားက WannaCry ဆိုတဲ့ virus သုံးထိန်းချုပ်ပြီးပြမေးငွေတောင်းခံခဲ့တယ်လို့ကွန်ပျူတာကျွမ်းကျင်သူတွေကဆွဆွဲထားတာပါခင်ဗျာ။
ကောင်တဆက်ထားတာကိုနားဆင်ရတာဖြစ်ပါတယ်ခုခါမှာတော့ဒီဆောင်းနှင်းလေးဝေးတဲ့နှစ်သစ်ကူရသည့်အတွက် Jose Feliciano တည်ဆူထားတဲ့ Feliz Navidad သချင်းကိုဖွင့်ပြပေးကြပါရှင်နားဆင်ကြပ
ါ
ဒါရှင်တွေလည်းစောင်းနှင်းတွေဝဲတဲ့ဒီနှစ်တကူရာဒီကိုခန်းစားရေးဖွဲ့ထားတဲ့ Christmas တချင်ကိုကြိုက်နှစ်တကြလိမ့်မယ်လို့မျှော်လင့်ပါတယ်။အခုဆက်ပြီးတော့ View American တန်ရဲ့ဗုဒ္ဓနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုညဘက်9:00နာရီထိမြန်မာဘာသာစီစဉ်တွေမှာတော့မြန်မာလူလူနဲ့ကျန်းမာရေးကဏ္ဍဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အပြင်အပတ်စဉ်အားကစားကဏ္ဍစာတွေကိုလည်းနားဆင်ကြမှာပါရှင်။ခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လည်ဦးကကြီးညာပေးပါမယ
်။အမေရိကန်ပြည်အစိုးရမှခွန်စနစ်ပြည်ဝင်ပြောင်းလဲရေးဥပဒေထက်ကိုအင်္ဂါနေ့နောက်မိတ်မှာပဲအထက်လွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။ဝင်ငွေကွန်ရှော့ချရင်းနဲ့အလောက်ကန်ရရှိအဲဥပဒေကိုမဲခွဲချိန်မှာရှိနေကြတဲ့ Republican ထက်လွှတ်တော်မှ50ယောက်ကထောက်ခံမဲပေးခဲ့ကြပြီး Democrat အမတ်48ယောက်ကကန့်ကွက်မဲပေးပြီးတော့အတည်ပြုခဲ့ကြတာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စစ်စင်တွေရဲ့ချင်းချောက်မှုတွေကိုစန့်ကျင်ပြီးညှဉ်းညွတ်မှုကိုပြသတဲ့အနေနဲ့ကနေဒါနိုင်ငံမှာနောက်လာတဲ့နိုင်ငံမော16နိုင်ငံရဲ့ညီလာခံတစ်ခုကိုအမေရိကန်နဲ့ကနေဒါတို့ကကမကထကျင်းပလုပ်ပြီးတော့ကျင်းပဖို့ရှိနေပါတယ်။ဆွေးနွေးပွဲကိုလာမယ့်ဇန်နဝါရီလ16ရက်နေ့ဗန်ကူးဗားမြို့မှာကျင်းပမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးတို့ကမနေ့တုန်းကပဲကြေညာလိုက်ကြတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်စစ်ဆေးသူရဟင်းလီကိုမြန်မာနိုင်ငံဝင်ခွင့်ပြုဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဆွေရကညှင်းဆန်လိုက်ပါတယ်။ရှင်းလာတဲ့မြန်မာနိုင်ငံကိုတွားရောက်ပြီးလူ့ခွင့်ရေးခြေနေတွေကိုဆောင်စစ်ဆေးဖို့ရှိနေချိန်မှာပဲခွင့်ပြုတော့မှာမဟုတ်တဲ့အကြောင်းမြန်မာအာဏာပိုင်တွေကအကြောင်းကြားခဲ့တယ်လို့ထူးခုစလေကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာဆွေရရဲ့ဆုံးဖြတ်ချက်ပေါ်နားမလည်နိုင်အောင်ဖြစ်ခဲ့ရတယ်လို့စိတ်ပြည့်မိကြောင်းလည်းပြောဆိုခဲ့ပါတယ်။လူ့ခွင့်ရေးထူးခုစလေရဲ့လုပ်ငန်းတွေမှာပူပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့တာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းကတခြားနေရာတွေမှာစိုးစိုးဝါးဝါးအခြေအနေတွေပေါ်ပေါက်နေတဲ့လက္ခဏာဖြစ်ရှုမြင်နေကြောင်းလည်းပြောဆိုခဲ့တာပါ။လွန်ခဲ့တဲ့သတင်းနှစ်ပတ်မှာကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကအထူးကိုယ်စားလှယ်ကိုညှင်းညွှန်းပြီးမြန်မာဆွေရကုလသမဂ္ဂနဲ့ပူပေါင်းဆောင်ရွက်နေကြောင်းကိုကပြောဆိုခဲ့တာကိုလည်းကြေညာချက်မှာထောက်ပြထားပါတယ်။ဖက်စစ်ကန်ရိုက်တာတင်တော်နှုတ်ပြန်လို့ပြေးရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဥရောပသမဂ္ဂ EU ကမြန်မာဆွေရကိုတောင်းဆိုလိုက်ပါတယ်။ဖက်စစ်ထားတဲ့တင်တော်နှုတ်အတွက်အထူးစိုးရိမ်ကြောင်းနဲ့ချက်ချင်းပြန်လို့ပြေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ EU နိုင်ငံခြားမူဝါဒရေးအကြီးအကဲတို့ကတောင်းဆိုလိုက်ကြတာပါ
။တင်ကြေချုပ်ကိုကိုအောင်လည်ဦးကကြေညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်ညာကတော့ Alfredo ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။View American တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00နာရီထိလိုင်းဒိုမီတာ24 25နဲ့50တိကျနဲ့တိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ရုပ်မြင့်တန်ကြားစီစဉ်တွေကိုလည်းည9:00နာရီမှာ Asia 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။နားဆင်သူတော်တာရှင်ပေါ့ကိုအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.